ထိုင်းနိုင်ငံမှာလေအသစ်ပြထန်းလိုက်တဲ့ဒီနိုင်ငံသားရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်တဲ့ထိုင်းဥပဒေတွေကိုလေယာယီရဆိုင်လိုက်တယ်ဆိုတော့လက်ရှိဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေကဘယ်လိုရှိလဲရှင
့်နိုင်ငံတော်တန်တဲ့ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံဆိုင်ရာထိုင်းသံတမန်ကြီးကိုခေါ်ဦးတွေ့ဆုံပြီးရဲ့နောက်ပိုင်းမှာဒါအကျိုးရလဒ်တစ်ခုရလိုက်တာပါ၄လပေါ့နော်ရပောင်း120အဲဆိုင်ငန်းတဲ့ကာလမှာအထောက်ထားလွှဲမနေတဲ့လူတွေတစ်သေးလွှဲမနေတဲ့လူအလုပ်နေရာလွှဲမနေတဲ့လူတွေပြန်လည်တဲ့မှန်မယ်အထောက်ထားမစုံတဲ့လူတွေဥပမာအပြင်ယာယီပတ်စုပဲရှိပြီးတော့ဝတ်ပါမယ်မရှိတဲ့လူတွေကဝတ်ပါမယ်သွားပြီးတော့သက်ဆိုင်ရာထိုင်းလူသမားရုံမှာရှောက်ထားရမယ်အဲ့ဒီတော့ခွင့်ပြုပေးတာဖြစ်တယ်ဘာဆိုဘာမှအထောက်ထားမရှိသူတွေအတွက်ကတော့ဘာအစီအစဉ်မှမရှိပါဘူ
းအခုလက်ရှိမှာလေဒီမြန်မာနိုင်ငံကိုပြန်လာနေတဲ့သူတွေလည်းရှိနေပြီဆိုတော့သူတို့တွေကဒီနေ့အထိကိုပဲပြန်လာနေကြတော့မယ်လားရှင်ဘလို့အခြေအနေရှိလဲရှင
်ပြန်တဲ့လူတွေကသူတို့တရေတွေကိုယ်တိုင်ကနေထိုင်းရဲတူလိုင်းကြီးပေးပြီးပြန်လာဖြစ်ပါတယ်မိမိရဲ့လုပ်ငန်းခွင်ပေါ့စိတ်ယုံဖြစ်ဖြစ်မယ်စိုက်ပျိုးရေးခြံဖြစ်ဖြစ်မယ်ဟိုမွေးမြူရေးခြံဖြစ်ဖြစ်မယ်အထွေထွေဆောက်လုပ်ရေးလုပ်ငန်းတွေပါဖြစ်မယ်အဲ့ကတရေကနေပြီးတော့မဲဆောက်ရောက်လိုင်းကြီးခီးသွားစိတ်1900ဘတ်1800ဘတ်2000ဘတ်စသဖြင့်ရဲလက်ထဲကိုပေးလိုက်တယ်အလုပ်သမားကိုရှင်းပေးရမယ်လုပ်ခဲ့ပြီးရဲ့လစာတွေကဖြတ်ယူထားလိုက်တယ်လမ်းခီးမှာဒီလုပ်သမားကလွတ်လပ်စွာပြန်လို့ရလွတ်လပ်စွာမဲဆောက်ကိုရောက်လာကြတယ်မဲဆောက်ကိုရောက်လာတော့မှ30ဂိတ်ကနေပြီးတော့ကူးတယ်ကိုသုံးလုံးဂိတ်ဟောင်းကနေပြီးတော့နေရပြန်နေဂျိုဆိုတဲ့မြမတမတော် BGF မြောက်ရီခရိုင်နဲ့လည်းအစဉ်ဌာနဆိုင်ရာအဖွဲ့အစည်းတည်တည်လူဝေးအဖွဲ့အစည်းတွေကနေဂျိုဆိုပြီးတော့ခီးစိတ်မရှိရင်ခီးစိတ်ပေးတယ်စားရိတ်ရိတ်ခါတွေဖြည့်တင်းပြီးတော့ကောင်းမွန်သောမိသားစုပုံစံနဲ့နှွေးထွေးတဲ့ဂျိုဆိုမှုတွေလည်းလုပ်ကြတယ
်နိုင်ငံသားရွှေပြောင်းအလို့သမားတွေနဲ့ပတ်သက်တဲ့ထိုင်းဥပဒေတစ်ကဒီပြီးခဲ့တဲ့ဂျွန်လ20ရက်နေ့ကထုတ်ပြန်ကြေညာလိုက်တဲ့ပေါ့ပြီးတော့တရားတလောက်ဆို22ရက်နေ့ကစပြီးတော့နိုင်ငံသားရွှေပြောင်းအလို့သမားတွေကိုအဖမ်းဆီးတွေစတင်တယ်ဒီဥပဒေတစ်ကိုယာယီရဆိုင်နယ်ဆိုပြီးတော့ကြေညာတာကပြီးခဲ့တဲ့ဂျွန်လ30ရက်နေ့ကဆိုတော့ဒီအတော်တွင်းမှာဖန်ထားတဲ့အလို့သမားပေါ့ဘယ်လောက်လောက်ရှိနိုင်မလဲရှင်မြန်မာအလို့သမားတွေဆိုရင်ရောဘယ်လောက်လောက်ရှိမလဲရှင
်ဒီမတိုင်တော့ဖန်ထားတာ9000ရှိတယ်အစီမံချက်ရဖန်ထားဖြစ်တဲ့အတွက်သူတို့တွေကိုငွေရန်နေဆောင်နိုင်ရေးသတ်မှတ်တယ်သို့တော့ညီသည့်ရွှေပြောင်းအလို့သမားမှာဆိုင်းဘတ်ငွေ2000ကနေပြီးတော့3000ကျော်ပေးနိုင်မှာမဟုတ်ဘူးဒီအတွက်ထောင်ဒဏ်ကြခံရမှာပဲမြန်မာလူမ3500လောက်ရှိတယ်ကမ္ဘောဒီးယားလာအိုနီပေါ်ဘင်္ဂလားဒေ့ရှ်အဲ့လိုတခြားနိုင်ငံသားတွေလည်းရှိပါတယ်1500လောက်ရှိတယ
်အခုဒီကိုသုံးလုံးခေကနေပြီးတော့မြန်မာနိုင်ငံကိုပြန်လာနေတဲ့အလို့သမားတွေဆိုလို့ရှိရင်စုစုပေါင်းကဘယ်လောက်လောက်ရှိသွားပြီလဲရှင
်ကိုသုံးလုံးခေကတော့အတိအကျရှိတာပေါ့နော်ကိုသုံးလုံးခေဟောင်းတစ်ခုတည်းတည်းပဲလူ1000လောက်ပြန်သွားတယ်လို့သုံးသပ်လို့ရတယ်တက်ပြည်နယ်ထဲမှာရှိတဲ့မြို့နယ်6ခုထဲမှာကိုနီးကိုဟန်ကိုအစီစဉ်ကိုလေခိတ်တွေကနေပြန်ကြတဲ့ရွှေပြောင်းလူသမားတွေကလည်း1000လောက်ရှိတော့အခုချိန်ထိနေရပြန်တဲ့ရွှေပြောင်းလူသမား2000လောက်ရှိမယ်လို့ခန့်မှန်းလို့ရပါတယ
်ဒီပြန်လာနေတဲ့သူတွေအားလုံးကအထောက်ထားမရှိတဲ့သူတွေလားရှင
်အထောက်ထားမရှိတဲ့လူတွေမစုံတဲ့လူတွေ
တကယ်လို့ဒီအထောက်ထားမပြည့်စုံတဲ့သူတွေဆိုလို့ရှင်ဒီရပ်ပေါင်း120အတွင်းမှာသူတို့ပြန်ပြီးတော့အထောက်ထားပြည့်စုံအောင်လို့လုပ်ခွင့်ရှိတယ်ဆိုတော့သူတို့အဲ့ဒါကိုမသိဘဲနဲ့ပြန်လာနေကြတဲ့သဘောမျိုးလားရှင
်သူတို့အဲ့ဒီသတင်းကောင်းကိုမကြားလိုက်ရဘူးလေပြန်သွားကြတော့
ဟုတ်ကဲ့ပါဦးမိုးကျိုးရှင်ခုလိုဖြစ်ကြပြီးတာကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်